လက်ဘရောင်းတောင်ကျင်းဒီစီမံကိန်းရပ်တန့်ရေးဆန္ဒပြတပိတ်စခန်းတွေကိုအင်အားသုံးဖြိုခွင်းခဲ့တဲ့အပေါ်ဆန္ဒပြတောင်းဆိုတာတွေလုပ်ခဲ့တဲ့တန်ကတော်တွေကသူတို့ရဲ့ဆန္ဒပြပွဲတွေကိုခေတ္တရက်ဆိုင်ထားမယ်လို့ပြောလိုက်ပါတယ်။ဒါပေမဲ့လည်းစီမံကိန်းဒီမှာတပိတ်စခန်းတစ်ခုပြန်ဖွင့်ပြီးတော့ဆန္ဒပြနေကြတဲ့တန်ကတော်တွေနဲ့ဒေသခံတွေကတော့တပိတ်စခန်းကိုဖျက်သိမ်းအောင်မှမဟုတ်ပဲဆက်ပြီးတော့ဆန္ဒပြသွားမယ်လို့ပြောပါတယ်။ဒီအခြေအနေတွေအပြည့်အစုံကိုတော့ VOA ရဲ့ရန်ကုန်အခြေစိုက်သတင်းထောက်ကိုအောင်ရဲမောင်မောင်ကပြောပြပေးပါမယ်ရှင်
။ဟုတ်ပါတယ်ခင်ဗျာ။စကိုင်းတိုင်းဒေသကြီးမုံရခရိုင်စားလင်းကြီးမြို့နယ်ကလက်ဘရောင်းတောင်စီမံကိန်းရပ်ဆိုင်ပြီးဆန္ဒထုတ်ဖော်နေတဲ့တန်ကတော်တွေကိုအာဏာပိုင်တွေကအင်အားသုံးအကြမ်းဖက်ဖြိုခွင်းမှုအပေါ်တောင်းပန်မှုဆန္ဒထုတ်ဖော်မှုတွေပြုလုပ်တဲ့ဗုဒ္ဓတာဝကရဟန်းပြုများအဖွဲ့ကသူတို့ရဲ့ဆန္ဒထုတ်ဖော်မှုတွေကိုခိတ္တရပ်ဆိုင်နာမှာဖြစ်တယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်တာပါ။ပြည်ထောင်စုဆိုရအာဏာပိုင်တွေကဒဏ်ရာရတန်ကတော်တွေကိုဝင်ချတောင်းပန်ခဲ့လို့တန်ကတူအနေနဲ့ကျင့်တတ်မှုတစုံတရာရရှိခဲ့ပြီးဆန္ဒထုတ်ဖော်မှုအရေးတွေကိုခိတ္တရပ်ဆိုင်ထားမယ်လို့ဗုဒ္ဓတာဝကရဟန်းပြုများအဖွဲ့ကဥဆောင်စရာတော်ဦးအက်ကသီရိကအခုလိုမိန့်ပါတယ်
။ဖြစ်ရပါမှုတပြည့်အောင်လို့ခိတ္တနားထားမှာပေါ့လေ။အပြတ်မှုနဲ့ပတ်သက်တဲ့ပုံစံတွေကိုဖော်ထုတ်အရေးယူသေးရပေါ့လေ။ဒီကနေ့ကျကားတော့လက်ဘရောင်းတောင်အပြတ်မှုနဲ့ပတ်သက်၍တန်ခါတော်များဆန္ဒဖော်ထုတ်ရတဲ့ငွေရကူညီမှုကြောင့်ဆန္ဒခံထားသောပုဂ္ဂိုလ်များကိုအများဆုံးချုပ်ချယ်မရှိပြန်လို့ပေးရေးပေါ့။နောက်တော့ချက်ကတော့ဒေါ်လေးစည်ကြီးတို့ဖွဲ့စည်းထားတဲ့ဆန္ဒစစ်ဆေးရေးကော်မတီကိုစောင့်ကြည့်သွားမယ်ဖြစ်ကြောင်းဒီနေ့တရိနာရှင်းလင်းပွဲပြုလုပ်ခြင်းဖြင့်ပြည်ညာချက်ထုတ်ပြန်လိုက်ပြီပေါ့
။တပိတ်စကန်းတွေဖြိုခွင်းမှုအတွင်းတန်ဃာတော်တွေကိုအင်အားသုံးဥဆောင်ခဲ့တဲ့ပုဂ္ဂိုလ်တွေကိုဖော်ထုတ်ရေးယူပေးရေးနဲ့ဒဏ်ရာရခဲ့တဲ့တန်ဃာတော်တွေကိုနိုင်ငံတော်အဆင့်ကပြန်လည်တောင်းပန်ပေးရေးတွေကိုဗုဒ္ဓတာဝကရဟန်းပြုများအဖွဲ့ကဒီဇင်ဘာ၈ရက်နဲ့၁၂ရက်နေ့တွေမှာရန်ကုန်မြို့မှာဆန္ဒထုတ်ဖော်တောင်းဆိုခဲ့ကြတာဖြစ်ပါတယ်။လောလောဆယ်ရန်ကုန်မှာဆန္ဒထုတ်ဖော်မှုတွေခိတ္တရက်ဆိုင်ထားမှာဖြစ်ပေမဲ့တန်ဃာတော်တွေကိုအကြမ်းဖက်နှိမ်နှင်းစင်မှာကျူးလွန်ခဲ့တဲ့ပြည်ခံကိုတော့ဖော်ထုတ်ပေးဖို့ဒီကနေ့ပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲသဘောထားထုတ်ပြန်ချက်မှာထည့်သွင်းတောင်းဆိုလိုက်ပါတယ်။ဒါ့အပြင်လက်ဘရောင်းတောင်စွန့်စမ်းစစ်ဆေးကော်မရှင်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်တို့အနေနဲ့လည်းလက်ဘရောင်းတောင်ကိစ္စမှာဘလောက်အတိုင်းအတာထိစောင့်ရဲ့ပေးနိုင်မလဲဆိုတာကိုလည်းစောင့်ကြည့်နေမှာဖြစ်တယ်လို့ဥဆောင်စရာတော်ဦးအက်ကသီရိကအခုလိုမိန့်ပါတယ်။
သူလောက်ဆောင်နေကြတဲ့ဥပဒေတွေကိုကြည့်မယ်ဆိုရင်တရားတည်ငြိမ်အေဂျင့်တွေတရားဥပဒေစိုးမိုးရေးတို့ပြည်ထောင်ထားတဲ့အတိုင်းပဲတကယ်ပဲသူဆောင်နေစီကော်မတီအနေနဲ့တည်ငြိမ်အေဂျင့်နဲ့တရားဥပဒေစိုးမိုးရေးကိုတရားဥပဒေစိုးမိုးရေးကိုအထူးအရင်ဆုံးပြုလုပ်ရင်ပိုကောင်းလိမ့်မယ်လို့တောင်းဆိုနေတော့အကြံပေးချင်ပါတယ်
။အခုလို့ဆန္ဒထုတ်ဖော်မှုတွေကိုခိတ္တရက်ဆိုင်လိုက်တာဟာတည်တကူဆရာတော်တို့လိုဆရာတော်ကြီးတွေကတန်ဃာတော်တွေဆန္ဒပြတာခိတ္တရက်ဆိုင်မှုလိုနေပြီဆိုတော့မင်ကြားချက်တွေကိုလိုက်နာတဲ့အနေနဲ့ဆောင်ရွက်တာဖြစ်တယ်လို့ဥဆောင်တန်ကတော်အချို့ကပြောပါတယ်။အာဏာပိုင်တွေဘက်ကမကြာခဏဆိုသလိုဆန္ဒပြမှုတွေမှာနောက်ွယ်ကကြိုးကင်မှုတွေရှိတယ်ဆိုပြီးပြောဆိုချက်တွေပေါ်တန်ကတော်တွေအနေနဲ့ဘလို့တုံ့ပြန်ခြင်းမှသလဲဆိုတဲ့ VOA မြန်မာပိုင်းရဲ့မေးမြန်းချက်ကိုသတင်းစာရှင်းလင်းပွဲတက်ရောက်လာတဲ့ဆရာတော်တစ်ပါးကအခုလိုပြန်လည်မင်ကြားခဲ့ပါတယ်။အဲ့ဒါ
session နဲ့မပြည့်တဲ့ပြန်လာရှာပါ။များစုကအဲ့ဒါ session နဲ့ထပ်မှာပဲရှိတယ်။ကလေးကလားမဟုတ်ဘူး။အားလုံးက on off ကိုစီးနေတယ်။အဲ့တော့အဲ့ဒီလိုတော့ဆောင်မှုဆိုတဲ့ဇာတ်ဟာသူ့ရဲ့ပြည်ရဲ့သုံးတဲ့ဇာတ်သူ့ရဲ့မင်းရဆွဆွဲတဲ့ဇာတ်ပဲဖြစ်တယ်။သူရတော့ဒီလိုပဲဖြစ်တယ
်။လက်ဘရောင်းတောင်ဤကံကုန်းကျွော်မှာလက်ဘရောင်းတောင်စီမံကိန်းရပ်ဆိုင်ရေးဒေသခံပြည်သူတွေနဲ့အဲ့ဒီအနီးအနားတန်ဃာတော်တွေဦးစီးပြီးတပိတ်စခန်းတစ်ခုဖွင့်လှစ်ထားပါသေးတယ်။အဲ့ဒီတပိတ်စခန်းကတော့ရပ်ဆိုင်ထားဖို့အစီအစဉ်မရှိဘဲဆက်လက်ဖွင့်လှစ်ထားမှာဖြစ်ပြီးအခုလိုတပိတ်စခန်းပြန်ဖွင့်ရတာဟာကျေးစင်တောင်နဲ့စပယ်တောင်အနီးမှာကျင်းဒီတူဖော်ရေးလုပ်ငန်းတွေဝမ်ပောင်ကုမ္ပဏီကပြန်လုပ်နေတာကြောင့်လို့တပိတ်စကန်းကဆရာတော်ဥဟာလောကက VOA ကိုအခုလိုမိန့်ကြားခဲ့ပါတယ်။အ
ဲဦးစင်းတို့ဒါတောင်းရှောင်ဖွင့်တာမှလားဆိုတာသူတို့ဘက်ကဒါဥပိုင်းတို့ဒီဝမ်ပောင်ကုမ္ပဏီတွေကသူတို့ရဲ့ဆိုင်အတွင်းနေတယ်မှာလည်းပဲလုပ်ငန်းတွေဆက်လက်ပြီးတော့လုပ်နေတယ်မိုင်းခွဲခြင်းတွေလည်းဟိုတပိတ်တော်ကြီးစင်တော်ဘက်မှာလည်းလုပ်နေတယ်ရန်တရားကြီးတွေလည်းပတ်မှုတွေလုပ်နေတဲ့အတွက်ကြောင့်မို့လို့ဒါဦးစင်းနဲ့ပြီးတော့ဖွင့်တာမယ်
အခုလိုဒေသခံတန်ဃာတော်တွေနဲ့ဒေသခံပြည်သူတွေကတပိတ်စကန်းတွေပြန်လည်ဖွင့်လှစ်ထားတာဟာလူအချက်ကြောင့်လှုပ်ဆောင်တာလို့ရှုမြင်ပြီးတော့ထောက်ခံအားပေးရလို့လည်းဗုဒ္ဓတာဝကရဟန်းပြုများအဖွဲ့ကဥဆောင်ဆရာတော်တပါးဖြစ်တဲ့ဦးအက်ကသီရိကမိန့်ပါတယ်။လက်ဘရောင်းတော်အရေးကြောင့်ဖမ်းခံနေရတဲ့သူတွေကိုအ мян ဆုံးပြန်လွှတ်ပေးရေးတွေကိုလည်းဒီကနေ့သတင်းစာရှင်းလင်းပွဲမှာဗုဒ္ဓတာဝကရဟန်းပြုများအဖွဲ့ကတန်ဃာတော်တွေကအလေးနက်ထားတောင်းဆိုခဲ့ပါသေးတယ်ခင်ဗျာ။